စကိုင်းတိုင်းမုံရွာမြို့မှာတတိယသုတ်စစ်မှုထမ်းဖို့အတွက်လူငယ်တွေရှိတဲ့နေအိမ်တွေစီညသကောင်ချိန်ကြီးတောင်ရောက်လာပြီးဖမ်းဆီးခေါ်ဆောင်တာတွေရှိနေတယ်လို့ဒေသခံတွေကပြောနေပါတယ်။ဒီစစ်မှုထမ်းဖို့ဖမ်းဆီးခံရတဲ့အထက်မှာမတန်ဆွမ်းသူတွေနဲ့အရွယ်မရောက်သေးသူတွေလည်းပါဝင်နေတယ်လို့ပြောပါတယ်။ဒီကြောင့်ရန်ကုန်ကပြဖို့လာတဲ့တဲ့ရင်ကိုအလိမ်မှာပြောပြပေးပါအောင်ခင်ဗျာ။
စကိုင်းတိုင်းမုံရွာမြို့မှာစစ်မှုထမ်းဖို့အတွက်ရက်ကွက်အုပ်ချုပ်ရေးမှုနဲ့စစ်ကောင်စီအဖွဲ့ဟာလူငယ်လူရွယ်တွေကိုနေအိမ်တွေမှာလာရောက်ခေါ်ဆောင်သွားတာတွေရှိနေတယ်လို့မျက်မြင်တွေ့သူတူက view ရေးမှာဘိုင်းကိုပြောပါတယ
်။စစ်ကြီးရဲ့ဘန်ချာတော့ဆက်ရှင်တွေကလည်းဘန်ချာတိုင်းမျိုးသူဆွဲတာကအကျမ်းမကြီးကောင်းတာလည်းမကောင်းတာလည်းဆက်မပြောဘူး။အခုဆွဲတာလည်းဘူးဘူးမျိုးရောကလည်းမလျက်ပါဘူး။ဆွဲတဲ့အချိန်မှာလည်းညာဘိုင်းကအန်ဆွဲတယ်ကျွန်တော်ကဘယ်စနာကိုနာကျွန်တော်တို့ဒီမှာကျွန်တော်ရောက်တဲ့မှာတော့ကိုနာလောက်ဝင်ဆွဲတော့တယ်တော့တယ်ရောက်သွားပြီသူတို့မကြည့်ဘူးလို့မပူဘူးတုံးတယ်ချောအများကြီးတယ်ငါတို့ဒီမှာပူမှာပြီးရောက်လို့ဝင်လို့ပေါ့
စစ်မှုထမ်းဖို့အတွက်တတိယအတော့အဖြစ်နဲ့ပြီးခဲ့တဲ့မေလ26ရက်နေ့ကစပြီးတော့စစ်ကောင်စီကလူစုနေတာပါထန်တော်မြဝတီနေတော်ဝချမ်းမြဝတီနဲ့ချမ်းမြသားစီရက်ွက်တွေမှာညအချိန်ဖန်စီခေါ်ဆောင်နေတာလို့ပြောပါတယ်စစ်မှုထမ်းဖို့ကင်းလူခွေရသူစီးရင်တဲ့မှာမတန်ဆွမ်းသူတွေနဲ့အရွယ်မရောက်သေးသူတွေပါဝင်ပါတယ်ဒါပေမဲ့လည်းစစ်မှုထမ်းဖို့အတွက်လူစုခံရတဲ့အထက်မှာပြီးခဲ့တဲ့ဒုတိယအထုပ်ထဲကပိုလီယိုရောဂါရှိသူဖန်စီခံခဲ့ရတယ်လို့ပြောပါတယ်
ခိုင်းနေတာခိုင်းနေမလုံးနေလုံးနေပါတာသူတို့ကြာကြာအောက်လူကလည်းလူကြီးကလည်းအတွက်အဲ့လိုမျိုးကျွန်တော်တို့ကတော့ဒီကိစ္စတော့လည်းဘူးရောကတော့မပြောပါတော့ခုတည်းမှာနေရောပါဆန်းနေတဲ့တုံးလေးကိုကျွန်တော်လေးတွေသူဆွဲသွားတယ်ဆွဲသွားတဲ့ကကြမီပါရောသူချာမော်လိုင်းနေတယ်သူကနာချင်းလေးဒီစုဆောင်ထားတဲ့စောင်းစောင်းကြီးညမှာဆရာမယုံဒီပါရောတော့မီးတယ်မီးတယ်လို့ပြန်မပြီးသူလေးပေါ်တော့ဆိုင်မှုအထက်ကညွန်ကြားတောင်မလုပ်တော့ကျွန်တော်တို့ထုတ်ပြီးကိုယ်ရှိဘောလေးအလုပ်ဝင်ရလိုက်တယ်
။စကိုင်းတိုင်းရေဦးမြို့မှာလည်းစစ်မှုထမ်းဖို့အတွက်အမျိုးသားတွေကိုဖမ်းဆီးတာတွေကဖေဖော်ဝါရီလကနေအခုချိန်ထိရှိနေတယ်လို့ဒေသခံတွေကပြောပါရယ်။လူငယ်လူရယ်တွေကိုညအချိန်မှာနေအိမ်စီလာရောက်ခေါ်ဆောင်သွားတာပါ။တော့
တော့တက်ခါပြီးတော့လာပိုင်းကနေပဲစစ်သားဆွဲတာ၊မေးလာပိုင်းကငါးလာပိုင်းပေါ့နော်။သူဆိုရှိတာသူတို့မထင်မထင်ဆိုသူတို့ပြင်ရမှာပါထားပြီးတော့နောက်သူတို့ဆွဲစစ်ပြီးတာပေါ့နော်။သူတို့စစ်မှုထမ်းဖို့ဆွဲစစ်ပြီးတာကိုယ်ရည်ရောပါလို့ဒီတကယ်အမြဲတောင်းပြီးတော့သူတို့မထင်မထင်ပါတယ်ပေါ့နော်ဒါကလူများပိုင်းနေတော့သူတို့ညင်းနေကားတွေဖန်ခိုင်းနေပေါ့နော်ဆိုတော့ဒီတော့ကျတော့ဒီညင်းအိမ်ကိုတက်ချိုးပြီးတော့အတင်းဝင်ပြီးတော့ဖန်ပြီးပေါ်တာဆွဲရတယ်လို့ပြုလုပ်တာရှိတယ်ပေါ့နော
်စစ်မှုထမ်းဖို့အတွက်ဖန်စီခေါ်ဆောင်ခံထားရသူတွေဟာသူတို့ရဲ့မိသားစုဝင်တွေနဲ့တွေ့ခင်ပြရကြပါဦးလူငယ်တွေအပြင်တက်လက်ပိုင်းတဲ့အိမ်တော်တဲ့အမျိုးသားတွေမတန်ဆွမ်းသူတွေလည်းပါဝင်လာတာပါစစ်မှုထမ်းအပတ်စဉ်နှစ်အတွက်ပြည်ထောင်တဲ့တိုင်းအလိုက်စူဆောင်းခံရတဲ့လူငယ်တွေကိုပြီးခဲ့တဲ့မေလထဲမှာစစ်တင်တန်းကြောင်း16ခုကိုအစုလိုက်ခွဲပြီးတော့ပို့ဆောင်ခဲ့တယ်လို့ဗမာရေးရနဲ့ပဋိပက္ခလေးလာရေးအဖွဲ့ရဲ့အစီအခံစာမှာဖော်ပြထားပါတယ်စူဆောင်းခံရတဲ့စစ်မှုထမ်းဥယေကတော့၄000ဝန်းကျင်ရှိတယ်လို့ဆိုပါတယ်ရှင်